ကမ္ဘာတစ်ဝန်းကစီးထုတ်လုပ်တဲ့ကုမ္ပဏီကြီးတွေဖြစ်တဲ့ Pfizer, BioNTech, Moderna နဲ့ AstraZeneca ကုမ္ပဏီတွေကစမ်းသပ်ထုတ်လုပ်နေတဲ့ကာကွယ်ဆေးတွေဟာကိုရိုနာဗိုင်းရပ်စ်ကိုထိတိယောက်ယောက်ကာကွယ်နိုင်တယ်ဆိုတာကိုပြသပြီးကာကွယ်ဆေးအဖြစ်အသုံးပြုဖို့အတွက်အတည်ပြုချက်စောင့်နေချိန်မှာပဲအာရှဒေသပါဝင်ကမ္ဘာနိုင်ငံအသီးသီးကလည်းဒီကာကွယ်ဆေးတွေရယူဖို့ပြင်ဆင်ထားကြပါတယ်ရှိတောင်အရှနိုင်ငံတွေထဲမှာတော့မလေးရှားနိုင်ငံက Pfizer ကုမ္ပဏီကနေကာကွယ်ဆေး 12.8 သန်းကိုဝယ်ဖို့သဘောတူထားပြီးဒီထဲကကာကွယ်ဆေး 1 သန်းကိုပထမအတုပ်အနေနဲ့ရှင်းနေပထမ3လဘက်မှာ Pfizer ကုမ္ပဏီကပို့သွားမှာဖြစ်ပါတယ်ဖိလစ်ပိုင်ကတော့ AstraZeneca ကုမ္ပဏီစီကနေကာကွယ်ဆေး 2.6 သန်းဝယ်ဖို့သဘောတူထားပြီးတော့နောက်ထပ် 1 သန်းဝယ်ဖို့လည်းဆွေးနွေးနေပါတယ်ဒါပြင် Sinovac ကုမ္ပဏီကနေကာကွယ်ဆေး 20 ကနေ 50 ထိဝယ်ဖို့လုပ်နေသလို Pfizer အပေါ်မှာတခြားကုမ္ပဏီတွေနဲ့လည်းဝယ်ဖို့ဆက်ပြီးတော့လှုပ်ဆောင်နေပါတယ်အင်ဒိုနီးရှားနိုင်ငံကတော့ Sinovac ကုမ္ပဏီကနေကာကွယ်ဆေးအလုံးရေ125သန်းခွဲနဲ့ Novavax ကုမ္ပဏီကနေသန်း30ဝယ်ဖို့သဘောတူထားပါတယ်။ဒါပြင် AstraZeneca နဲ့ Pfizer ကုမ္ပဏီတွေစီကနေသန်း90စီဝယ်ဖို့ဆွေးနွေးနေပြီးတော့ Covax အစီအစဉ်ကနေ16သန်းဝယ်ဖို့မျှော်လင့်ထားတယ်လို့ပြောပါရယ်။ VN ကတော့ Covax အစီအစဉ်ကနေဝယ်ဖို့သဘောတူထားပေမဲ့သူတို့လူဦးရေ20ရာခိုင်နှုန်းလောက်အတွက်ပဲရထားပြီးတော့ကာကွယ်ဆေးတွေထပ်လုပ်တဲ့အတွက်နောက်ထပ်သီးခြားသဘောတူညီမှုတွေထပ်လုပ်သွားနိုင်ရည်ရှိတယ်လို့လည်းပြောပါရယ်ခင်ဗျာ။